ဂျပန်နိုင်ငံရဲ့ပင်မကျွန်းဖြစ်တဲ့ဟွန်ရှုကျွန်းကိုဥတီတိုက်ခတ်လာနေတဲ့အင်အားပြင်းတိုင်ဖုန်မုန်တိုင်းကြောင့်လင်းခီးစင်တွေနဲ့ရထားခီးစင်တွေဖြတ်သိမ်းခဲ့ရသလိုလျှက်စင်ပြီးပြတ်တောက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒါပြင်ပြီးခဲ့တဲ့လကမုန်တိုင်းနဲ့ခံလိုက်ရပြီးပြန်လည်ထူထောင်ရေးလုပ်နေတဲ့နေရာတွေကလည်းလူတွေကိုဘေးလွတ်ရာကိုရှေ့ပြောင်းပေးခဲ့ရပါတယ်။ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့ဒီတိုက်ဖုန်မုန်တိုင်းအတွက်မှာတော့အကြီးကျယ်ရေလွှမ်းမှုကခံလိုက်ရတဲ့အိုဆာကာမြို့ကကန်ဆိုင်နိုင်ငံကလေစိတ်ရဲ့လေရင်ပြင်းလန့်ကိုတနင်္ဂနွေနေ့မနက်7:00ကနေတနင်္လာနေ့မနက်6:00အထိပိတ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဒီလေစိတ်ကိုစက်တင်ဘာ21ရက်နေ့ကမှအကုန်လုံးပြန်ပြီးတော့ဖွင့်ခဲ့တာပါလေကြောင်းလိုင်းတွေနဲ့အနေနဲ့ခီးစင်ပေါင်း1100ကျော်ကိုဖျက်ပစ်ခဲ့ရတယ်လို့လည်းဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောပါရယ်ဂျပန်နိုင်ငံရဲ့အလယ်ပိုင်းနဲ့နောက်ပိုင်းဒေသတွေက local ယထားတွေနဲ့အခြေစံယထားပြည်ဆွေးမှုအတော်များများကိုရပ်ဆိုင်းထားတယ်လို့လည်းဂျပန်နောက်ပိုင်းနဲ့အလယ်ပိုင်းယထားပူးပေါင်းဌာနတာဝန်ရှိသူတွေကပြောပါရယ်တိုကျိုမြို့ပေါ်ကယထာခီးစင်တဲ့အားလုံးကိုတနင်္ဂနွေနေ့ည8:00ကစပြီးရဆိုင်သွားမှာဖြစ်သလိုကြီးစံယထာခီးစင်တချို့ကိုလည်းရဆိုင်သွားမှာဖြစ်တယ်လို့ဂျပန်ရှေ့ပိုင်းယထာဌာနကပြောပါရယ်။ဒါပြင်မြေရောက်ယထာပြည်ဆိုင်မှုတချို့ကိုလည်းရဆိုင်သွားမှာဖြစ်တယ်ဆိုပြီးတော့တိုကျိုယထာပူးဆောင်ဌာနကပြောပါရယ်။ဂျပန်နိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းဒေသတွေကအင်ဂျီ9သိန်းကိုအေးလို့ရာကိုရွှေ့ဖို့အမိန့်ထုတ်ထားပြီးတော့အိုကီနာဝါနဲ့ကာဂိုရှိမခိုင်မှာရှိတဲ့ဒီအိမ်တော်စု3သိန်းလောက်လည်းလျှက်စစ်မီပြတ်တောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပြီး60ကျော်ဒဏ်ရာရထားတယ်လို့ဆိုပါရခင်ဗျာ။